ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးကနေလွတ်အောင်ထွက်ပြေးတိတ်ရှောင်နေကြရပါတယ်။ကုတ်ခိုင်မြို့နယ်ထဲမှာလည်းဒီနှစ်ရက်အတွင်းမှာတိုက်ပွဲက3ချိန်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေအခြေအနေအသေးစိတ်သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးပါမယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုအတွင်းမှာစစ်ကောင်စီတပ်နဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေအကြားဒီကနေ့မနေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေနဲ့ဒေသခံတွေတိတ်ရှောင်နေရတဲ့အခြေအနေကိုဒေသခံအမျိုးသမီးတူက VOA ကိုအခုလိုပြောပါတယ်ဒိုးပင်
အုပ်စုလုံခံကျေးရွာမှာဖြစ်ပွားခဲ့တယ်မနေ့6နိုင်ခုမှာစဖြစ်တာဖြစ်ပြီးမနေ့ပိုင်းကတော့ကျဲလေရင်လည်းတို့ကတုံးကြီးလာဖြစ်သွားတာအဲ့ဒါကျမတို့ရွာဖျားစီဒီကုန်းမှာဟိုစင်စားဆောင်တစ်ဆောင်ပြည့်စီသွားတယ်။နောက်နောက်ပိုင်းကျတော့ဟိုတိုက်လေရင်လာဖြစ်တာဝဲဝဲပြီးတော့ဟိုဖြစ်တာချင်
းတိုက်လေရင်တွေဟာမနေ့9နိုင်လောက်ကနေညနေ3နိုင်ကျော်အထိပြစ်ခတ်ခဲ့ပြီးဒီလိုအခြေအနေတွေကြောင့်ဒေသခံတွေဟာလုံခံကျေးရွာကနေတခြားကိုထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့သိရပါတယ်။ကျေးရွာသားတချို့ပိတ်မိကြံရိတ်ခဲ့တာတွေလည်းရှိတယ်လို့ဒေသခံကပြောပါတယ်။
လေရောအဲ့ဒီအမီတော်ဝင်တာအပြန်တမ်းနေလို့ကျမတို့လည်းအဲ့မှာမလုပ်ဘူးထင်လို့မလို့ခုလေရကျမတို့ဆောင်ခဲ့ပါလိမ့်ရှင်။9နာရီလောက်ကလေးကနေတော့ကျမတို့ဆောင်နေပြီ3နာရီကျော်အဲ့ဒီလေကပြတော့ရှင်။ကျမတို့ကညာနေလို့ထွက်တော့ပုံရသားကိုဖမ်းထားတယ်လို့ကြားတယ်တချို့။ပင်းကြီးလေးတွေကိုဖမ်းထားတာ
။ထွက်ပြေးလာသူတချို့ဟာဒိုးပင်ကျေးရွာအုပ်စုဟိုခိုရွာဖုန်ကြီးကျောင်းကိုရောက်နေပြီးတော့အဝတ်တထည်ကိုတခုနဲ့ပြေးလာခဲ့ရတာမို့အဝယ်အစားနဲ့ဆောင်တွေလိုအပ်နေကြပါတယ်။လောလောဆယ်မှာတော့တိန်းဆောင်လာသူဘလောက်ရှိသလဲဆိုတာကိုစရင်ကောက်ယူနိုင်တာမရှိသေးပါဘူးပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းနောင်ချိုမြို့နယ်ဒိုးပင်ကျေးရွာအုပ်စုမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေအကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ကျေးရွာ9ရွာလောက်ကဒေသခံပြည်သူ800ကျော်လောက်ဟာနေရာစွန့်ခွာထွက်ပြေးတိန်းဆောင်နေရပါတယ်ဒီကနေ့မနက်ခင်းပိုင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာကုတ်ခိုင်မြို့နယ်အတွင်းနှစ်ရက်အတွင်းအ ਨੇ ဆုံးတိုက်ပွဲ3ချိန်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုကုတ်ခိုင်ဒေသခံတူကအခုလိုပြောပါတယ်
။အခုဒီနေ့လည်းဖြစ်တယ်။ရှင်းလာမှာဒီနေ့ဖြစ်တယ်။မနေ့ကတော့ကုတ်ခိုင်အစင်းမှန်ပိမာဖြစ်တယ်။ပြီးနောက်တစ်ခုကဟိုအဲဘာလို့နံပါတ်ကတော့လမ်းဖလုံးမှာဒီကစီးနေပါတော့ဖြစ်တယ
်။မနေ့ကနံဖလုံးကျေးရွာဘက်မှာဖြစ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်တာကြောင့်အသက်90ကျော်အရွယ်အဖိုးတယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါဗျ။ဒီသတင်းနဲ့ပတ်သက်ပြီး VOA အနေနဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။ကုတ်ခိုင်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနောဘူးကတော့စုံစမ်းနေသေးဖြစ်ကြောင်းအခုလိုပြောပါဗျ။
တော်ဝင်ကြည့်ဆိုတော့ကြားပါတယ်။ဒါမှဝေမင်းကြီးနဲ့ဒီမရသေးဘူး။သံတို့ဘက်ကလည်းနည်းနည်းလှုပ်ရှားလာလို့တို့ဒီနေ့အဲ့ဒီတဲ့ရင်ဆိုင်တဲ့ဝတ်ဖြစ်တယ်ဗျာ။အမင်းကလည်းဖြစ်တယ်လို့ပြောတာ။စဉ်းစားနေစစ်ဖြစ်ပါရဲ့
။ဒီကနေ့မနက်မှာပဲဖားကန့်မျိုးနဲ့နမ်းမဖြစ်ကြေးရွာပန်းတင်တရားမှာလုံုံရင်းယူထားတဲ့စစ်ကောင်စီတပ်ကို KIA နဲ့ပူးပေါင်းတပ်တွေကတွားရောက်တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လည်းဗိုလ်မှူးကြီးနောဘူးကအတည်ပြုတာမရှိပါဘူး။ KIA တီထောင်တာ62နှစ်ပြည့်အခမ်းအနားမှာတော့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာက2023ခုနှစ်မှာတိုက်ပွဲတွေပြင်းထန်လာနိုင်ကြောင်းပြောဆိုထားပြီးဒီရက်ပိုင်းမှာတော့ကချင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားတဲ့သတင်းတွေခက်စိတ်စိတ်ထွက်ပေါ်လာနေတာပါဒီတိုက်ပွဲတွေသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ